အာရှဒေသမှာတော့ကိုဗစ်ဖြစ်ပွားမှုအများဆုံးဖြစ်နေတဲ့အိန္ဒိယမှာနေ့စဉ်ပိုးတွေ့မှုစကြလာချိန်မှာမြန်မာနိုင်ငံမှာတော့ပြန်စတက်လာနေပါတယ်။အိန္ဒိယမှာပြီးခဲ့တဲ့တလာခွဲအတွင်းပထမဆုံးအချိန်အနေနဲ့နေ့စဉ်ပိုးတွေ့မှု 38,000 ကျော်ဖြစ်စံချိန်တင်ကျဆင်းလာချိန်မှာမြန်မာနိုင်ငံမှာတော့ဒီအပိုင်းနဲ့ရာကနန်းနာကိုပြန်စတက်လာပြီးထိတ်ချုပ်မှုတွေပြန်စလှုပ်လာနေပါတယ်။မြန်မာနိုင်ငံမှာမနေ့ကလူပေါင်း 1,100 ကိုစစ်ဆေးခဲ့ရမှာ92ဦးမှာပိုတူဂေကတနေ့တုန်းကဆိုရင်96ဦးထိတက်လာခဲ့ပြီးမနေ့တုန်းကပဲအိန္ဒိယနယ်စပ်ရှိအဖြစ်များလာနေတဲ့ချင်းပြည်နယ်ကတွန်းဆန်တဲ့စကိုင်းတိုင်းကတမူးမြို့တွေမှာ stay at home အိမ်ထဲမှာနေကြဖို့ဒီနေ့ကစအသွားလာကန့်တက်လိုက်ပါတယ်။အချိန်ထဲမှာအိန္ဒိယနယ်ထိုင်းနယ်စပ်မြို့တွေကပြည်တွင်းလေကြောင်းလိုင်းတွေကိုလည်းဇွန်လအထိပိတ်လိုက်ပါတယ်။အခုလိုအချိန်မှာကိုဗစ်စဖြစ်ခဲ့တဲ့တရုတ်မှာတော့ဒီနေ့ပိုးတွေ့သူ16ဦးသာတွေ့ရှိခဲ့ပေမဲ့2ဦးကဟောင်ကောင်နဲ့ဆက်ဆက်နေတဲ့ကွမ်တောင်ပြည်နယ်မှာပြည်တွင်းအချင်းချင်းကူးခဲ့ရတာလို့အမျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။မလေးရှားနိုင်ငံမှာတော့မနေ့သောကြာတရက်ထဲပိုးတွေ့သူတွေ8000ကိုပထမဆုံးစံချိန်တင်တက်လာတာမို့ကိုဗစ်ကူးစက်မှုဆိုးလာနေတာထိန်းချုပ်ရေးဇွန်လတရက်ကစပြီးနှစ်ပတ်ကြာကန့်သတ်မှုအပြည့်အနည်းပါလုပ်တယ်လို့ဝန်ကြီးချုပ်မူဟီယတင်ရဆင်ကကြေညာလိုက်ပါတယ်ခင်ဗျ။